ါကစ္စတန်နိုင်ငံကအိန္ဒိယအာဖဂန်နိုင်ငံနဲ့နယ်စပ်ကိုပိတ်လိုက်ပြီးအမြောက်တင်နယ်လည်းပိတ်ခတ်ခဲ့သလိုစစ်သွေးကြွတွေကိုလည်းလိုက်လံရှာဖွေဖမ်းဆီးမှုတွေအကြီးအကျယ်လှုပ်ဆောင်ခဲ့တာမှာမတင်ငါသူ100ကျော်တေဆုံးသွားခဲ့ပါတယ်။ဒါဟာပါကစ္စတန်နိုင်ငံထဲမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအဆိုးဝါးဆုံးဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုလက်စားချေတဲ့အနေနဲ့လှုပ်ဆောင်တာလည်းဖြစ်ပါတယ်။IS Islamic စစ်သွေးကြွတွေကနိုင်ငံစလုံးမှာအကြမ်းဖက်တိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တဲ့အတွက်အသက်ပေါင်းများစွာဆုံးရှုံးခဲ့ကြရပါတယ်။အဲ့ဒီလိုနိုင်ငံစလုံးမှာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ခံရတဲ့အတွက်အိန္ဒိယချင်းနိုင်ငံအချင်းချင်းကြားသွေးစီညီညွတ်မှုရှိမလားပဲနေစာဖြတ်ကျော်တိုက်ခိုက်မှုတွေကျွလွန်သူတွေကိုလက်ခံပေးထားတယ်ဆိုပြီးအပြန်အလှန်ဆွဆွဲပြောဆိုနေကြပါတယ်။ဂျာတာပရီနီကပါကစ္စတန်နိုင်ငံမှာဖြစ်သွားခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အများစုကအထွတ်အမြတ်ထားရာဆူဖီဖျားကြောင်ထိမှန်သွားပြီးအ ਨੇ စုံလူပေါင်း82ဦးသေဆုံးတဲ့အပြင်အများပြားလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဆင်းပြင်းတဲ့အတွင်းမှာဖြစ်သွားခဲ့တဲ့အဲ့ဒီအသေးခံတိုက်ခိုက်မှုရဲ့မြင်ကွင်းကပါကစ္စတန်အစိုးရကိုပါတုံ့လုပ်သွားစေခဲ့ပါတယ်။အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုကိုအာဖဂန်အခြေစိုက်ဂျမာဦးအဟရာဆိုတဲ့အဖွဲ့ကပြုလုပ်ခဲ့ခြင်းဖြစ်ကြောင်းပါကစ္စတန်နိုင်ငံဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။